ကမ္ဘာသတင်းမီဒီယာမှာတရုတ်ရဲ့အမြင့်အဘော်တွေလွှမ်းမိုးအောင်လုပ်နေတယ်ဆိုတဲ့သတင်းကိုဆက်ပြီးတင်ပြပါမယ်ကျွန်မစုမြတ်မမတရုတ်အစိုးရဟာသူတို့မူဝါဒသဘောထားတွေကိုတခြားနိုင်ငံတွေကိုပါရောက်ရှိအောင်စူးစမ်းမှုတွေအရှိန်မြှင့်လာတယ်လို့နိုင်ငံတကာသတင်းတောက်သမဂ္ဂများအဖွဲ့ချုပ် IFJ ကအစီရင်ခံစာထုတ်ပြန်ပါတယ်ကမ္ဘာဒေသစုံမှာရှိတဲ့သတင်းသမဂ္ဂ58ခုရဲ့စစ်တမ်းတွေကိုစူးစီးထုတ်ပြန်တဲ့အစီရင်ခံစာထဲမှာတရုတ်အစိုးရအပေါ်အကောင်းမြင်တဲ့သတင်းတွေတရုတ်နိုင်ငံပုံရိပ်အပေါ်အကောင်းမြင်စေမဲ့သတင်းတွေအစီအစဉ်တွေကိုတခြားနိုင်ငံတွေရဲ့သတင်းမီဒီယာတွေထဲမှာဖော်ပြအောင်တရုတ်ကစူးစမ်းနေတယ်လို့ပြောထားပါတယ်တရုတ်အစိုးရအစီအစဉ်နဲ့ဖိတ်ခေါ်တဲ့တရုတ်နိုင်ငံခီးစဉ်တွေတရုတ်အစီအစဉ်တွေကိုထပ်ဆင့်ပြသဖို့သဘောတူညီချက်တွေတရုတ်နဲ့နှစ်နိုင်ငံအပြန်အလှန်သဘောတူညီမှုတွေရရှိအောင်လုပ်ပြီးတော့တရုတ်ရဲ့မူဝါဒတွေကမ္ဘာသတင်းမီဒီယာတွေထဲထိုးဖောက်နိုင်ဖို့လုပ်နေတယ်လို့ IFJ ကထောက်ပြထားပါတယ်အဲ့လိုလုပ်တဲ့နေရာမှာဖွံ့ဖြိုးဆဲနိုင်ငံတွေကသတင်းတောက်တွေကနေတဆင့်သူတို့သဘောထားတွေပို့ပြီးတော့ပြန့်နှံ့အောင်လုပ်နေတယ်လို့ပြောပါတယ်တရုတ်အစိုးရဟာလွန်ခဲ့တဲ့9နှစ်ကျော်လောက်ထဲကစပြီးမြန်မာနိုင်ငံကသတင်းတောက်တွေနိုင်ငံရေးစီးပွားရေးမှာအရေးပါသူတွေကိုတရုတ်နိုင်ငံကိုလေ့လာရေးခီးစဉ်တွေဖိတ်ခေါ်ခဲ့ပါတယ်။သတင်းလောကမှာဥဆောင်နေသူတွေအပါအဝင်သတင်းသမားယာကနန်းအထိတရုတ်နိုင်ငံကိုတွားခဲ့ဘူးပါတယ်။အဲ့ထဲကတယောက်ဖြစ်တဲ့ The Voice Channel ရဲ့အမှုဆောင်အရာရှိချုပ်ကိုစီရဲ့သူကသူ့အပါအဝင်သတင်းတောက်တွေကိုတရုတ်ကတကူတကခီးစဉ်တွေဖိတ်ခေါ်ပြတာနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ်။
ကျွန်တော်စိတ်ထဲထင်တာတော့ဆို2017-17တုန်းကမြစ်ဆုံကိစ္စဖြစ်တယ်ဗောလေမြစ်ဆုံကိုဒီဘက်ကဆိုရရက်လိုက်တဲ့ခါဖြစ်သွားတယ်ဖြစ်သွားတဲ့ချိန်ကျတော့ဒီရဲ့ပြီးတဲ့ခါကျတော့ဟိုတရုတ်ကိုစန့်ကျင်ရေးဟာတွေကလည်းများလာတာဗောလေပြည်သူလူထုတွေကြားထဲမှာဒီမြစ်ဆုံတို့ဘာလို့လဲချိတ်ဆက်ပြီးတော့များလာတယ်များလာတဲ့ခါကျတော့သူကဒါကိုပြန်ပြီးတော့ဟိုတုံ့ပြန်တဲ့အနေနဲ့ဗောလေဒါကိုကျွန်တော်တို့ဟို Champ Offensive လို့ခေါ်မယ်နဲ့တူတယ်ဒါပြန်ပြီးတော့ဟိုမြန်မာပြည်သူတွေနဲ့ချစ်ချည်ရင်းနှီးမှုရအောင်လို့အတွက်အရေးကြီးတဲ့ပုံကိုယ်တွေကိုဖိတ်လာတာတွေတွေ့လာရတယ်။အရေးကြီးတဲ့အဖွဲ့အစည်းရပုံကိုယ်တွေပေါ့။ဥပမာသတင်းစာဆရာတွေရှိမယ်။နောက်ပြီးတဲ့အခါကျတော့နိုင်ငံရေးပါတီအသီးသီးရပုံကိုယ်တွေရှိမယ်။ပြီးရင်ရပ်ဖက်လူအဖွဲ့အစည်းတို့ဟာမျိုးတွေကခေါင်းဆောင်တွေပေါ့။ဒီအဲ့ဒါမျိုးပုံကိုယ်တွေအဲ့ဒါမျိုးလူတွေကိုတော်တော်လေးဖိတ်လာတာတွေ့ရတာပေါ့။အဲ2017-17နောက်ပိုင်းမှာပေါ့လေ။73 74 55 66တောက်လျှောက်အလှတော်ကိုယ်စားလှယ်တွေပါလေလက်ဖိတ်တယ်အာဏာရပါတီကရောဒီအတိုက်ခံပါတီကရောကျွန်တော်တို့ဖိတ်ကြတာတွေတွေ့ရတယ်ဟုတ
်ကိုစေရသူဟာအမေရိကန်အစိုးရဖိတ်ခေါ်မှုနဲ့ပြည်내အစိုးရဒေသန္တရအစိုးရတွေရဲ့စီမံခန့်ခွဲအုပ်ချုပ်မှုတွေအကြောင်းကိုအမေရိကန်ပြည်ထောင်စုမှ2010ခုနှစ်တုန်းကလာရောက်လေ့လာခဲ့ပူပါတယ
်အမေရိကန်ကဟာတော့သူကပို့ပြီးတော့ဟိုခကြီးရပို့ရှိတာပေါ့လေ၃ပတ်လည်းဖြစ်တဲ့ခါကျခကြီးလည်းပို့ရှိတယ်ပြီးတဲ့ခါကျတော့သူအစီအစဉ်နာမည်ကိုယ်တိုင်နဲ့က State andlocal government ဆိုတဲ့အစီအစဉ်ဖြစ်တဲ့ကြောင့်အစိုးရယုံနေကျွန်တော်တို့တောက်လျှောက်သွားတာပေါ့လေလာရေးကဟိုအုပ်ချုပ်စီမံခန့်ခွဲမှုနဲ့ချိတ်ဆက်တဲ့ဟာပေါ့လေ
တရုတ်ကတော့ပြောရမယ်ဆိုရင်ဒါသူတို့ရဲ့သဘောထားအမြင်တွေကိုပို့ပြီးတော့မှမြင်အောင်လို့ပြချင်တဲ့သဘောမျိုးပို့ဖြစ်မယ်ထင်တယ် American ခီးစဉ်မှာရောဒီ American အစိုးရကသူတို့လုပ်နေတဲ့မူဝါဒတွေသူတို့လုပ်နေတဲ့ဒီစနစ်တွေကိုတခြားနိုင်ငံတွေကိုပို့ပြီးတော့တည်သွားအောင်လုပ်တဲ့ခီးစဉ်လို့ရောကိုစီရဲ့သူအနေနဲ့မြင်လားရှင
်အဲ့လိုမျိုးကြီးတော့ဟိုဘယ်လိုပြောရမလဲဟိုအေးဟိုပါလေအယူဝါဒတွေတင်ပို့ခြင်းတဲ့ဟာမျိုးတော့မရှိဘူးဒါပေမဲ့ program ထဲမှာတော့သူကရေးထားတာကိုယ်တိုင်ကအမေရိကန်နိုင်ငံကိုဟိုပုံမနားလည်လာစေဖို့ပေါ့လေအမေရိကန်နိုင်ငံအကြောင်းနားလည်လာစေဖို့ဆိုတဲ့ဟာမျိုးတော့ကျွန်တော်လည်းတွေ့ရတယ်ပေါ့တရုတ်ကတော့ကျွန်တော်တို့နဲ့အိမ်နီးချင်းလည်းဖြစ်တယ်ပြီးတော့ခုနကလိုစီးပွားရေးနိုင်ငံရေးပေါ့လေဟိုအစအစအရာကအဆက်ဆက်ကကျွန်တော်တို့ပုံများတယ်ပေါ့လေဆိုတော့ပုံများတဲ့ခါကျတော့ဟိုပြီးတဲ့ခါကျတော့ခုနကကျွန်တော်ရှင်းပြခဲ့တဲ့အတိုင်းပဲတရုတ်ကဟိုဖိတ်တဲ့ဟာကိုယ်တိုင်၌ကိုယ်တိုင်၌ကဒီမြန်မာပြည်ထဲမှာဟိုနာလို့သူတို့နားလည်မှုတွေလွဲနေတယ်ပြီးတဲ့ခါကျတော့တရုတ်စံချီတွေများလာတဲ့အတွက်ကြောင့်မလို့ပြန်ပြီးတော့ဒါကိုခြေကျင်တဲ့အတွက်ကြောင့်ဖိတ်တာလို့ဒါကျွန်တော်ယူဆတာပေါ့နော်ဒါကျွန်တော်အပြင်တခြားလူတွေကလည်းအဲ့လိုပဲယူဆတာမျိုးပေါ့
တရုတ်အစိုးရဟာမြန်မာနိုင်ငံကသတင်းတောက်တွေကိုဖိတ်ခေါ်တာမျိုးအပြင်သတင်းလုပ်ငန်းတွေကိုပံ့ပိုးကူညီဖို့စူးစမ်းတာမျိုးတွေလုပ်ပြီးတော့သူတို့ရဲ့သဘောထားအမြင်တွေကိုမြန်မာနိုင်ငံထဲမှာဖြန့်နှိုင်ဖို့စူးစမ်းလာတာတွေ့ရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွင်းရေးမှူးကိုမြင့်ကျော်ကပြောပါတယ
်မြန်မာသတင်းမီဒီယာထဲမှာဟိုပြည်တွင်းမီဒီယာအပြင်မျိုးနဲ့အဲ့လိုလာပြီးရင်းနှီးမြှုပ်နှံပြီးမီဒီယာဝါရဟိုရင်းမနော်ဝါရဖြန့်ချီဆိုတဲ့ရည်ရွယ်ချက်မျိုးနဲ့လှုပ်တာမျိုးတွေတွေ့လာရတော့ဒီဟာကဟိုတနည်းအားဖြင့်တော့မီဒီယာလွတ်လပ်ခွင့်အတွက်စိုးရိမ်စရာဖြစ်လာတယ်။နိုင်ငံစိုးရတွေကဟိုသူတို့ရဲ့ဟိုဘယ်လိုမျိုးပြင်ကြားရေးလိုမျိုးတန်ယုံနေရဖွင့်တာဒါသဘာဝရှိကြတာပဲ။အမေရိကန်လည်းရှိတာပဲ။ဟိုဗြိတိရှားလည်းရှိတယ်၊တရုတ်လည်းရှိမယ်၊တခြားရုရှားလည်းရှိမှာနော်။ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့ပြည်တွင်းမီဒီယာလိုမျိုးရင်းနှီးမြှုပ်နှံပြည်တွင်းမီဒီယာအနေနဲ့မှတ်ပုံတင်ပြီးတော့အဲ့လိုမျိုးလှုပ်တာကြတော့ဟိုဒီဟာဒီနှစ်ပိုင်းမှာတွေ့လာတာပေါ့နော်။ဟိုနာမည်နဲ့ဒီပါပြောနေတော့ ိုမျိုး platform လိုမျိုး media လိုမျိုးဒီဟာကတရုတ်ရဲ့ယင်းနေမြောက်နိုင်မှုလို့ပဲကျွန်တော်တို့ကောက်ချက်ချရတယ်။အစပိုင်းမှာတော့သိပါမသိသတိမထားမီသို့သောနောက်ပိုင်းဒီမြန်မာနိုင်ငံလည်းသတင်းဖော်ပြမှုမှာဖော်ပြတာတွေ့ရတယ်။ဒီမှာသူတို့ဖော်ပြတဲ့သတင်းတွေကိုပြန်ပြီးတော့တရုတ်ကိုကြည့်လိုက်တဲ့အခါမျိုးကျရင်တော့ဟိုဘဒူးအတွက်ပဲနိုင်ငံအတွက်ဘဒူးအတွက်လုပ်တယ်ဆိုတဲ့ဟာဟိုခံမှန်းသိရှိနိုင်တယ်မဟုတ်လား။
တရုတ်အစိုးရပံ့ပိုးမှုလို့အခိုင်အမာမပြောနိုင်သေးပေမဲ့တရုတ်အစိုးရအကောင်းမြင်အောင်ဖော်ပြနေကြတဲ့တခြားအွန်လိုင်းသတင်းမီဒီယာတွေလည်းရှိကြတဲ့အတွက်ကြာရင်စိုးရိမ်စရာဖြစ်တယ်လို့ကိုမြင့်ကျော်ကပြောပါရယ်။မြန်မာနိုင်ငံကထိတ်တန့်သတင်းမီဒီယာလုပ်ငန်းတစ်ခုဖြစ်တဲ့ Seven Days သတင်းမီဒီယာကိုတရုတ်နိုင်ငံခီးစဉ်အတွင်းချဉ်းကပ်တာအပါအဝင်ဗက်ပေါင်းစုံကနေချဉ်းကပ်ခဲ့ဘူးတယ်လို့သတင်းအက်ဒီတာချုပ်ကိုအားမန်ကအခုလိုပြောပါရယ်
။ဟိုလာတဲ့ပုံစံတွေကတော့သူက2မျိုး3မျိုးလာတာ။သူတခါလေးကျရင်တော့ဟိုမြန်မာတရုတ်ပိုင်လိုင်းကုမ္ပဏီကတဆင့်အဲ့လိုမျိုးတွေလည်းတခါလေးလာပြန်ရောတခါလေးကျတော့လည်းတန်ယုံကနေပြီးတော့ဒါတိုင်းဝင်ပြန်တယ်သူတို့ရှင်းကပ်တဲ့နည်းကတော့3 4မျိုးလောက်ရှိတယ်ညမျိုးစုံနဲ့သူတို့ရှင်းကပ်ပြီးတော့ဟိုကြော်ညာထဲဝယ်ဖြစ်ဖြစ်တခါလေးလုပ်တယ်ပေါ့နော်အားသင့်စရာအကောင်းသွားအဲ့လိုမျိုးကျွန်တော်တို့ရဲ့ share ပိုင်ဆိုင်မှုတွေနောက်ဟိုအောင်မေးပြီးတော့သူတို့အဲ့လိုရှင်းနေမြုပ်နေကျင်တယ်စိတ်ဝင်စားမလားဆိုတာမျိုးကတော့နှစ်ကြိမ်လောက်တွေ့ဘူးတာပေါ့
အဲ့လိုမျိုးတွေလှုပ်တာကဘလို့ရည်ရွယ်ချက်ကြောင့်လှုပ်တယ်လို့ကိုအားမအနေနဲ့သုံးသပ်ပါလဲရှင့်
အာအဓိကတော့ကျွန်တော်တို့မြင်တာတော့ဟိုသူတို့မှာငွေကြေးညာတောင်းတင်းတယ်နောက်ဟိုကလည်းဖြစ်တယ်ပေါ့နော်ဒီဝါဒဖြန့်ရှိရေးမှာသူတို့အဓိကသူတို့ဝါဒဖြန့်ရှိရေးမှာပေါ့နော်မြန်မာပြည်မှာသူတို့ကြီးတဲ့အခါမှာဒီပင်မမီဒီယာတွေကိုသူတို့လွှမ်းမိုးနိုင်မှုတွေသူတို့ရဲ့အားပေါ်တွေထည့်နိုင်တဲ့အနေအထားကျွန်တော်ထင်တယ်တိတ်မရှိဘူးလို့ယူဆတယ်ထင်တယ်အဲ့တော့သူတို့ဒီပင်မမီဒီယာတွေရှုပ်ကိုသူတို့ခိုင်ပြီးတော့သူတို့ရဲ့ဝါဒဖြန့်ရှိရေးရန်ရာပို့ပြီးတော့ထိရောက်ဖြန့်ကျင်လို့အဲ့လိုမျိုးလှုပ်ရှင်တယ်လို့ထင်ပါတယ်ဗျာ
မြန်မာနိုင်ငံထဲကပင်မသတင်းမီဒီယာလုပ်ငန်းကြီးတွေနဲ့သတင်းသမားအများစုကတော့သတင်းချုပ်ဝန့်စည်းကမ်းတွေနဲ့ညီအောင်လှုပ်နေကြသလိုဗန်းမလိုက်အောင်စ조사နေကြတယ်လို့ကိုစည်ရဲ့သူကလည်းပြောပါတယ်ဒါပေမဲ့လူမှုကွန်ရက်တွေပေါ်မှာလွယ်လွယ်စာမျက်နှာဖွင့်နိုင်နေချိန်မှာတခြားနိုင်ငံတွေရဲ့ဝါဒဖြန့်မှုတွေရှိလာနိုင်တာကိုတော့သတိထားသင့်တယ်လို့ဆိုပါတယ
်အခုက page လေးတစ်ခုထောင်လိုက်ဖို့ဆိုတော့ကျွန်တော်တို့မခက်ဘူးပေါ့လေမခက်ဘူးပြီးတဲ့အခါကျတော့ဟို hate speech တို့ဘာလို့လုပ်မနေဘူးဆိုရင်ဒါက Facebook တို့ဘာလို့ကလည်းဒါဖြတ်ပစ်ဖို့ကခက်တယ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့လိုမျိုးလုပ်နေတဲ့ဟာတွေကတော့များလာနိုင်တယ်ဗျာခုနကလို page တစ်ခုတောင်းပြီးတဲ့အခါကျတော့ဟိုနိုင်ငံတစ်ခုရဲ့ဟိုအယူအဆတွေကိုများများရေးတာတို့ပေါ့အဲ့ဒါတွေကတော့ကျွန်တော်တို့များလာနိုင်တယ်ပေါ့နော်ဆိုအဲ့ဒါကတော့သတိထားเสียဖြစ်တယ်ပေါ့
တရုတ်နိုင်ငံယူနန်နဲ့အစိုးရရဲ့ဝါဒဖြန့်ဌာနကထုတ်ဝေနေတဲ့ပေါက်ဖော်သတင်းစာအပြင်ပေါက်ဖော်ဆိုတဲ့နာမည်ပါတဲ့ online သတင်းစာမျက်နှာတွေစွေမျိုးပေါက်ဖော် editor အတန်ဆိုတဲ့ဆောင်းပါးမျိုးတွေကိုလည်းမြန်မာနိုင်ငံထဲမှာအခုတွေ့မြင်နေရပါတယ်ရှင်ကျွန်မဆုမြတ်ပါပါ